ရိကအနာရပါတီကျင်းပနေတဲ့ညီလာခံကိုတိုက်ခိုက်ဖို့ကြိုးစားတယ်လို့တန်တရားဖြစ်ဖွယ်လက်ဝဲအစွန်ရောက်လေးဦးကိုတောင်အာဖရိကရဲတွေကဖမ်းဆီးလိုက်ပါတယ်။အခုလိုဖမ်းဆီးလိုက်တဲ့အကြောင်းဒီနေ့ရဲကကြေညာချက်ထုတ်ပေးမယ်လို့အသေးစိတ်တော့အများကြီးပြောမထားပါဘူး။သူတို့ဟာအသက်40နဲ့50ကျားပုဂ္ဂိုလ်တွေဖြစ်ပြီးတော့တန်နင်းငွေနေတုန်းကသူတို့ကိုဖမ်းဆီးခဲ့တာလို့ဆိုပါတယ်။လူပြူအများစုအုပ်စိုးမှုအဆုံးသတ်ခဲ့တဲ့1994ခုနှစ်ကတည်းကတောင်အာဖရိကနိုင်ငံကိုဦးဆောင်ခဲ့တဲ့ African အမျိုးသား Congress Party ANC ဟာဘလူးဖွန်တိန်မြို့မှာ9ရက်ကြာညီလာခံတရက်ကျင်းပနေတာပါအခုလိုညီလာခံကိုတိုက်ခိုက်ဖို့ကြံရွယ်တဲ့ဆိုရာဟာစိတ်နောက်ရှက်ဖြစ်စရာကိစ္စလို့ဆိုပြီးတော့အခုဖမ်းဆီးမှုနဲ့ပတ်သက်လို့အစဉ်ခံချက်အပြည့်အစုံရဖို့ ANC ပါတီကစောင့်နေတဲ့အကြောင်းပါတီပြောခွင့်ရသူ Keith Khosa ကဒီနေ့ပြောပါတယ်လူဖွဲ့စည်းတဲ့မှာအခုလိုစဉ်စားတွေးခေါ်လုတ်ကင်နေတာမျိုးတွေရှိနေသေးတယ်ဆိုတာစိုးရိမ်စရာဖြစ်ပြီးတော့ဒီအခြေအနေကနိုင်ငံမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဖော်ပြနေတယ်လို့ Khosa ကပြောပါတယ်အနည်းစုဖြစ်တဲ့အာဖရိကလူပြူတွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ရရေးတောင်းဆိုတိုက်ပွဲဝင်နေတဲ့ပြည်ထောင်စုလွတ်မြောက်ရေးပါတီကအခုဖမ်းဆီးခံရတဲ့သူတွေအထဲမှာသူတို့ပါတီကအဖွဲ့ဝင်တွေဥပါတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။သူတို့အဖွဲ့ဟာအခုတိုက်ခိုက်ဖို့ကြံစီမှုနဲ့ပတ်သက်မှုမရှိဘူးလို့လည်းပါတီရဲ့တာဝန်ရှိသူကပြောပါတယ်ရှင်
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1653ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အတန်းလွှင့်နေပါတယ်။ American ပြည်တော်စု Connecticut ပြည်နယ်မူလတန်းကျောင်းတစ်ကျောင်းမှာတောက်ကြနေတော့ကကျောင်းသူကျောင်းသား20နဲ့ကျောင်းဆရာမကြီးပါဝင်လူကြီး6ဦးတနက်နေ့ဖြစ်ခံရတဲ့ဒီဝမ်းနဲ့ကြေခွဲစရာဖြစ်ရမျိုးနောက်တစ်ကြိမ်ထပ်မဖြစ်ရလေအောင်သူရဲ့လုတ်ပိုင်ခွင့်အာဏာကိုအစွမ်းကုန်တုံးပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့အမေရိကန်သမ္မတ Barack Obama ကကတိပြုပြောဆိုသွားပါတယ်။လူ26ဦးပြစ်ဒဏ်ခံခဲ့ရတဲ့ Connecticut ပြည်နယ် New Town မှာတင်းဦးနေနေညာဘက်ကလုတ်တဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတ Obama တက်ရောက်ပြီးတော့ခုလိုပြောဆိုသွားတာဖြစ်ပါတယ်။ဝမ်းနဲ့ဆောင်နဲ့ဆူတောင်းပေးနေကြတဲ့တက်ရောက်လာသူတွေကိုဒီဖြစ်ရပေါ်မှာနိုင်ငံတစ်ခွားလုံးက American ပြည်သူတွေအားလုံးကပါဝမ်းနဲ့ကြေကွဲနေကြပါတယ်လို့သမ္မတ Obama ကပြောဆိုသွားပါတယ်။ပြီးခဲ့တဲ့သူ့ရဲ့သမ္မတတန်း၄နှစ်အတွင်းမှာအခုလိုအစုလိုက်ပြုံလိုက်ပြစ်ဒဏ်ခံရတာမျိုး၄ကြိမ်ရှိခဲ့ပြီဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအကြမ်းဖက်မှုမျိုးတွေဒီလိုမျိုးခြေကွေးစရာအခြေအနေမျိုးတွေထပ်မဖြစ်အောင်လုံးဝတားဆီးဖို့အဆုံးသတ်ဖို့လိုအပ်တယ်ဆိုပြီးတော့သူကပြောသွားပါတယ်။ဒီခဏမတိုင်ခင်ကတော့သမ္မတဥပမာဟာဒီအဖြစ်ပြက်မှာတည်ဆုံခဲ့ကြတဲ့မိသားစုဝင်တွေနဲ့တရားတွေ့ဆုံခဲ့တယ်လို့ပဲဒီအဖြစ်ပြက်ပေါ်မှာချက်ချင်းကြိုင်တွေ့အရေးယူဆောင်ရွက်ခဲ့ကြသူတွေကိုလည်းကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။
အစ်ချင်းနိုင်ငံမှာအစ္စလာမ်ဝါရီတွေအဓိကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်အပေါ်လူမှုဆန္ဒခံယူပွဲကျင်းပနေတာမှာပထမတစ်ကြော့မှာနေဒီအကြမ်းဖက်နှောက်ယှက်မှုတွေကြကြပြက်ပြက်ရှိခဲ့တယ်လို့ဆိုပြီးဆန္ဒခံယူပွဲပြန်လုပ်တင်တယ်လို့တိုက်ခန့်ဖွဲ့တွေကပြောနေပါတယ်။တရားမဝင်တဲ့ဆန္ဒခံယူပွဲရလဒ်တွေကိုသူတို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့အီဂျစ်အဓိကတိုက်ခန့်ပါတီဖြစ်တဲ့ National Salvation Front ကဒီတနင်္ဂနွေနေ့ကပြောလိုက်ကြပါလာမယ့်စနေနေ့ဒုတိယအကြော့ဆန္ဒမဲကောက်ခံမှုတွေမစခင်ဒီအင်္ဂါနေ့မှာတနင်္ဂနွေလုံးတိုင်းတာနဲ့ဆန္ဒပြပွဲတွေလှုပ်သွားဖို့လဲသူတို့ကနှိုးဆော်ထားပါတယ်လက်ရှိသမ္မတမိုဟာမက်မော်စီကိုထောက်ခံတဲ့မွတ်စလင်ညီကိုတော်များအဖွဲ့ကတရားဝင်မကျင်ညာရသေးတဲ့စနေနေ့မဲရလက်တွေအရဖွဲ့စည်းပုံမူကြမ်းကိုအတည်ပြုနိုင်ဖို့56ရာခိုင်နှုန်းကထောက်ခံတယ်လို့ဆိုပြီးတော့သူတို့အနိုင်ရတဲ့အကြောင်းပြောဆိုနေတာပါဒီပထမအကြော့မဲဆန္ဒခံယူပွဲကိုတော့ဒီကိုင်ရိုနဲ့အလက်ဇန္ဒားမြို့ကြီးတွေအပါအဝင်နိုင်ငံရဲ့ဒေသပေါင်း28နေရာတွေက10နေရာမှာကျင်းပခဲ့တာဖြစ်ပါတယ်ရှင်
ဆီးရီးယားနိုင်ငံမှာတော့အကြမ်းဖက်မှုအခြေအနေတွေပိုဆိုးလာတဲ့အပေါ်မှာကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကဝေဖန်ရှုံချပြောလိုက်ပါတယ်။ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုကိုဆီးရီးယားဆွေကလေနဲ့ဘုံကျဲတိုက်ခိုက်တယ်ဆိုတဲ့သတင်းဟာအင်တာကိုစိုးရင်ပူပန်စရာအခြေအနေဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကပြောဆိုသွားတာပါ။အဲ့ဒီယောမတ်ဒုက္ခသည်စခန်းကိုဆီးရီးယားဆွေကဘုံကျဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၈ဦးသေဆုံးခဲ့ရတယ်လို့အတိုက်ခံလှုပ်ရှားသူတွေကပြောပါတယ်။သမရအစအစိုးရအနေနဲ့2011ခုနှစ်မတ်လကစပြီးတော့တိုက်ခိုက်တွေကိုဖိနှိပ်နေတဲ့နေရာမှာဒါမျိုးဒီဒုက္ခသည်စခန်းတစ်ခုကိုလေကြောင်းတိုက်ခိုက်တာဟာပထမဆုံးအကျင့်လည်းဖြစ်ပါလေ။လူကြီးတွေထူတက်တဲ့နေရာကိုအခုလိုမျိုးလေကြောင်းကနေဘုံကျဲတိုက်ခိုက်တာဟာခိုင်လုံတဲ့အထောက်အထားတွေရှိပြီးတော့ဒီလိုမျိုးရက်သားလူလူပေါ်ကြမ်းဖက်တိုက်ခိုက်တာမျိုးကိုဝေဖန်ရှုံချတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကကြေညာချက်ထုတ်ပြန်ခဲ့ပါလေ။မနေ့တနင်္ဂနွေနေ့ကဆီးရီးယားဆွေကလေကြောင်းတိုက်ခိုက်မှု6ခုလုပ်ခဲ့ပြီးတော့ဒီထက်မှဒုက္ခသည်စခန်းကိုတိုက်ခိုက်တာလည်းတစ်ခုဖြစ်တယ်လို့သိရပါပါခင်ဗျာ။